အာရှပစိဖိတ်စီးပွားရေးပူပေါင်းဆောင်ရွက်မှုအဖွဲ့ APEC ထိပ်သီးညီလာခံကိုတက်ရောက်ဖို့အတွက်ဗီယက်နမ်နိုင်ငံကိုရောက်နေတဲ့ကနေဒါဝန်ကြီးချုပ် Justin Trudeau ဟာတောက်ကြနေမှာနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်နဲ့တွေ့ဆုံမှာဖြစ်ပြီးရခိုင်ပြည်နယ်အရေးဆွေးနွေးမယ်လို့မျှော်လင့်ရပါတယ်။ကနေဒါဝန်ကြီးချုပ်ဟာစက်တင်ဘာလတုန်းကထောင်ဆန်းစုကြည်ကိုတယ်လီဖုန်းနဲ့ရောစာနဲ့ပါဆက်သွယ်ပြီးအပြစ်မဲ့ပြည်သူတွေကိုအကာအကွယ်ပေးဖို့အတွက်ပြောကြားခဲ့တာပါ။ဒါပေမဲ့မြန်မာစစ်တပ်ဟာသူမရဲ့ထိန်းချုပ်မှုအောက်မှာရှိမနေဘူးလို့မြင်လာကြောင်းရခိုင်ပြည်နယ်ကနေအောက်ကလနောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ကိုဒုက္ခတဲ့တိမ့်နဲ့ချီးပြီးထွက်ပြေးခဲ့တဲ့နဲ့ပတ်သက်ပြီးတော့သူမကိုအပြစ်တင်ဖို့ကနေဒါအစိုးရဝင်လင်းနေတာဖြစ်ကြောင်းကနေဒါအရာရှိတွေကပြောကြားချက်ကိုကိုးကားပြီး The Star သတင်းမှာဖော်ပြထားပါတယ်။တောက်ကြနဲ့ဒွန်ဆန်းစုကြည်နဲ့မတွေ့ဆုံခင်မှာကနေဒါရဲ့မြန်မာနိုင်ငံဆိုင်ရာအထူးတန်တမာဖြစ်နေမကြသေးခင်ကမှခန့်အချင်းခံခဲ့ရတဲ့ဘော့ဘရေးဟာဝန်ကြီးချုပ် Trudeau နဲ့တွေ့ဆုံပြီးသူ့ရဲ့ဘင်္ဂလားဒေ့ရှ်နဲ့မြန်မာနိုင်ငံခီးစဉ်တွေ့ရှိချက်တွေကိုတင်ပြမှာဖြစ်ပါတယ်။နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်းဆန်းစုကြည်ဟာလည်းဗီယက်နမ်နဲ့ဖိလစ်ပိုင်နိုင်ငံတွေမှာဒီသတင်းပတ်သက်ဆက်တင်ကျင်းပမယ်အာဆီယံထိပ်သီးအစည်းအဝေးနဲ့ဆက်ဆက်အစည်းအဝေးတွေကိုတက်ရောက်ဖို့အတွက်ကျတဲ့ပရင်းနေမှာဗီယက်နမ်နိုင်ငံကိုရောက်ရှိနေတာပါဗီယက်နမ်မှာ7ရက်နဲ့12ရက်နေ့ကျင်းပမယ် APEC ထိပ်သီးညီလာခံအပြင်ဖိလစ်ပိုင်မှာ13ရက်ကနေ18ရက်နေ့အထိကျင်းပသွားမယ်32ချိန်မြောက်အာဆီယံထိပ်သီးညီလာခံနဲ့တခြားဆက်ဆက်ဆွေးနွေးပွဲတွေကိုလည်းဒေါင်းဆန်းစုကြည်တက်ရောက်မှာဖြစ်ပါတယ်ရခိုင်ပြည်နယ်ရင်းနဲ့ပတ်သက်ပြီးကုလသမဂ္ဂအပါအဝင်နိုင်ငံတကာတိုင်းဝန်ကဖိအားတွေဆက်လက်ပြီးပေါ်ထွက်နေချိန်မှာပဲနိုင်ငံတကာခေါင်းဆောင်တွေပါတက်ရောက်မဲ့ညီလာခံတွေကိုတက်ရောက်ဖို့ဒေါင်းဆန်းစုကြည်တွားရောက်နေတာဖြစ်ပါတယ်